America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဩဂုတ်လ12ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမများတစ်စင်အောင်ကတာဝန်တင်ဆက်သွားမှာပါ
ကျမတင်ပြီးထိုက်ပါရှင်American အကာသသိပ်ပိုင်အေဂျင်စီ NASA ကသမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကာသစူဇန်ရေးရှင်ကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ Caspian ပင်လယ်ဆိုင်ရာသပိုင်းဝင်သဘောတူညီချက်တရက်ကိုဒီကနေ့သက်ဆိုင်ရာနိုင်ငံတွေလက်မှတ်ထိုးလိုက်ကြပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်တဲ့နေ့လွှာရီထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံပဲတင်းချောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီမှုရယူပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ကောင်းမွန်တဲ့အလားအလာဖြစ်အခဲခတ်တွေကသုံးသပ်ကြပါတယ
်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်အဲ့ဒီမှာမှန်ကန်ကန်ဆောင်ရွက်နိုင်တယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါပဲ
ကမန်တိုင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအနာဂတ်မှာစစ်တပ်လှုပ်ရှားမှုအတွေ့အာဃာတကနေအထောက်အပံ့တွေပေးနိုင်အောင်လုပ်ဖို့အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းပြင်တဘာဝအမွေးကြိုင်ဗနီလာပင်တွေခိုးယူခံနေရတာဘယ်လိုဟန့်ကြားနိုင်မလဲကောက်ရိုးကနေဓာတ်ငွေ့လောင်စာရီထုတ်နိုင်တော့မလားစရဲစိတ်ဝင်စားပွဲသတင်းမှားတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်အကာသသိပ်ပိုင်အေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကာသယန္တစီကိုဒီကနေ့လွှတ်တင်လိုက်ပါပြီဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိတ်ကာနဗယ်အငူကနေပါကာဆိုလာပရုအကာသစူးစမ်းရေးရှင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။တမိုင်းမှာရှိခဲ့တဲ့အကာသယာဉ်တွေထက်ပိုပြီးနေရက်ဝန်းကျင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရှိမှန်းထားပါတယ်။အခုလွှတ်တင်လိုက်တဲ့အကာသစူးစမ်းရေးရှင်ရဲ့အရွယ်အစားကတော့ကားအသေးတစ်စင်းစာလောက်ရှိပြီးပေါင်ချိန်1400ရှိပါတယ်။တနအီကိုမိုင်ပေါင်း4,300အရှိန်နဲ့သွားမှာဖြစ်ပြီးတမိုင်းမှာအရှိန်အမြန်ဆုံးအကာသယာဉ်လည်းဖြစ်သွားစေပါတယ်။ဒီအချိန်ကဘလောက်မြန်းတယ်လဲဆိုရင်မိုင်140လောက်ဝေးတဲ့အမေရိကန်ပြည်တော်စုဖီလာဒယ်ဖီးယားကနေဝါရှင်တန် DC မြို့တော်ကိုတစ်စက္ကန့်နဲ့ရောက်နိုင်တဲ့နှုံးလေးဖြစ်ပါတယ်။အမေရိကန်အကာသသိပ်ပိုင်အေဂျင်စီ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနေရက်ဝန်းကျင်ကိုအကာသစူးစမ်းရေးရင်လွတ်တင်လိုခဲ့တာပါ။ဒါပေမဲ့နေရက်အပူချိန်ကနေအကာသရှင်ကိုကာကွယ်ပေးနိုင်မဲ့ဤပညာမရှိဖြစ်ခဲ့ပါတယ်။အခုပါကာဆိုလာအကာသစူးစမ်းရေးရှင်ကသက်ရှိထင်ရှားလူပုဂ္ဂိုလ်တဦးရဲ့အမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့မစ်ရှင်လည်းဖြစ်ပါတယ်။နေစွမ်းအင်လှိုင်းတွေတရှိမှုကို1958ခုနှစ်ကတည်းကခန့်မှန်းခဲ့တဲ့ဒေါက်တာယူဂျင်ပါကာရဲ့အမည်ကိုပေးထားတာဖြစ်ပါတယ်။အခုအကာသစူးစမ်းရေးရှင်ကနေရက်ဆက်ဝန်းကိုချဉ်းကပ်သွားရင်ဒေါက်တာပါကာခန့်မှန်းခဲ့တဲ့နေစွမ်းအင်လှိုင်းတွေရဲ့အရှိန်ကိုလေ့လာနိုင်မှာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်တော်စုဝါရှင်တန်ပြည်နယ်မှာတောက်ကြနေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနှင်ခဲ့တဲ့သူဟာရစ်ချတ်ရော့ဆယ်ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြလိုက်ပါတယ်။အသက်29နှစ်ရှိဖြစ်တဲ့အဲဒီလူဟာ Horizon Air လေကြောင်းလိုင်းမှာခီးသည်တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်။သူဟာတောက်ကြနေကအလုပ်ယူနီဖောင်းနဲ့အလုပ်လုပ်ခဲ့ပြီးတော့ Horizon လေကြောင်းလိုင်းရဲ့ Bombardier Q 404ရဲ့ခေါင်းကန်းထဲကိုဝင်ပြီးမောင်းနှင်ပြန်တန်းသွားခဲ့တာဖြစ်တယ်လို့အာနာပိုင်းတွေကပြောပါတယ်။လင်းဟာဆီယက်တယ်တာကူမာနိုင်ငံကလေစိတ်ရဲ့တောင်ဘက်မိုင်30ကျော်အကွာက K-Tron ကျွန်းပေါ်ကိုပြတ်ကျသွားတဲ့အချိန်မှာသူလည်းတေဆုံးသွားတယ်လို့ယူဆကြပါတယ်။အာနာပိုင်းတွေကတော့ Russell ဟာသူ့ကိုယ်သူတက်တည်တဲ့သဘောရှိတယ်လို့ပြောပါတယ်။ဒီဖြစ်ပျက်ကြောင့်တုံလုံးချောက်ချားမိတယ်လို့ Russell ရဲ့မိသားစုဝင်တွေကကြေညာချက်ထဲမှာပြောထားတာကိုမိသားစုနဲ့နီးစပ်သူမိတ်ဆွေတို့ကဖတ်ကြားခဲ့ပါတယ်။တောက်ကြနေနောက်ပိုင်းကစီအတောမြူနာမှာဖြစ်ခဲ့တဲ့လေရင်ခိုးယူပြန်တမ်းမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးအရာရှိတွေဟာစုံစမ်းစစ်ဆေးမှုကိုစနေနေ့မှာစတင်ခဲ့ပါတယ်ခင်ဗျာ
တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်ကိုတူရကီသမ္မတကမနေ့စနေနေ့မှာပြစ်တင်ပြီးတူရကီနိုင်ငံအပေါ်စီးပွားရေးအရာဆစ်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ် ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်ခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်ပိုင်းအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတံမိုးကျဆင်းလာတာကိုတူရကီသမ္မတရစ်စ်တီရဲ့အာရဝံကတုံ့ပြန်ခဲ့တာပါတဖက်သက်ဝါရနဲ့မထီမဲ့မြင်လုပ်တဲ့လမ်းကြောင်းကိုမပြောင်းလာကြောင်းတူရကီအနေနဲ့မိတ်ဆွေတ ပြောသွားတာပါသတင်းပေးဆောင်မှုနောက်ပိုင်းမှာနားဆင်ရပါမယ်တူရကီနိုင်ငံမှာအချမ်းဖက်ဝါဒဆွဲဆွဲချက်နဲ့တရားရင်ဆိုင်မှုစောင့်ဆိုင်းရင်းနေအခြေချုပ်ချက်ခံရတဲ့အမေရိကန်ခရီးယန်တင်းအုပ်ဆရာအန်ဒရူးဘရူးဆန်ကိုတူရကီဘက်ကလွှတ်မပေးတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်တည့်အတွင်းအမေရိကန်နဲ့တူရကီကြားမပြေမလည်ဖြစ်ခဲ့ပါတယ် တူရကီအစိုးရကအချမ်းဖက်ဝါဒီတွေလို့သတ်မှတ်ထားတဲ့အဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဲချက်နဲ့ဘရွန်ဆန်ကိုထိမ့်သိမ်းထားတာလာပေါင်း20ရှိခဲ့ပါပြီဘရွန်ဆန်ကိုနေအခြေချုပ်ကလွှတ်ပေးရေးတူရကီဘက်ကမလိုက်ရောတာကြောင့်တူရကီရာရှိကြီးနှစ်ဦးအပေါ်အမေရိကန်ကတန်ခတ်ပိတ်ဆိုပါတယ်ဒါပြင်အမေရိကန်ကိုတင်သွင်းတဲ့တူရကီရဲ့တမ္မနီနဲ့အလူမီနီယံတွေအပေါ်အခွန်တိုးမြင့်ကြောင်းပ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီတဲ့ဆန္ဒပြပွဲတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာဒီကနေ့ပြုလုပ်သွားမှာဖြစ်ပါတယ်။ဝါရှင်တန်ဒီစီနဲ့သူနဲ့ကပ်ရဲ့ဗာဂျီးနီးယားပြည်နယ်အာဏာပိုင်တွေကလည်းဒီလူမှုစုဝေးမှုကိုထိန်းဖို့ပြင်နေကြသည်မှာပဲအမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ညီညွတ်မှုရှိကြဖို့ကိုမနစ်စနစ်နေ့ကပန်ချခဲ့ပါတယ်။ကျွန်တော်တို့ Tonga, New Jersey, Pine, Tukuan, Kaguma, Yoshinis, and Tredagani, Yidagabari, Tabin, Tunine, Lunesu, Riabari, Tutem, Mala, on Taibo, and Losanga, Bido, American Nangandari, Alon Dollar, Sabio, Taibo, and Ama, Pidelu, Jagabari, Began, Virginia, Pine, Charlotte, Muma, Pibaga, Lulu, Sue, Mutre, Tamaya, Tombia, Moon, Pata, Bido, Chiche, Viva Muri, and Sangera, Pibari, yeah.
VOA American
တန်ညနေဘက်မြန်မာဘာသာစီစဉ်နေကိုညနေ6:00နာရီခွဲကနေညနေ9:06မိနစ်ဆိုင်းတိုမီတာ10ခွန်ကီလိုဟတ်7ခွန်60တုံညဆိုင်းတိုမီတာ19ကီလိုဟတ်7.96ညနေလွယ်ထုံးလွှင့်ပြီးနေပါတယ်ခင်ဗျာ ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီကဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဆိုရရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်တဲ့ရခိုင်မြောက်ပိုင်းကအဆောက်အအုံဆောက်လုပ်မှုအခြေအနေကိုတွေးကြည့်ပါတယ်။လေးရကြားခီးစဉ်ဖြစ်နေပြီးခဲ့တဲ့တောက်ချာနေ့ကရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်တွင်မှာတော့နိုင်ငံတော်အတိုင်ပင်ခ စ်ချက်ပါသဘောတူညီချက်တည်းရခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။အဲ့ဒီထဲမှာတော့နေရာစွန့်ခွာသွားသူတွေကိုယ်သဘောဆန္ဒအလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရာပြန်နိုင်ရေးဆောက်ရွက်ဖို့နှစ်နိုင်ငံဝန်ကြီးတွေအကြားဓာတ်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတဲ့အချက်လည်းပါဝင်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကဟုတ်မဟုတ်စီစစ်ပြီးပြန်လည်လက်ခံမယ်လို့မြန်မာအစိုးရကနိုင်ငံတကာကိုကတိပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့ဘေးကင်းလုံခြုံမှုအာမခံချက်ကိုတောင်းဆိုနေပြီးဌာနပြန်ရေးလုပ်ငန်းစဉ်ကအခုချိန်ထိပြန့်ကျနေစေဖြစ်ပါတယ်။
အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တဝန်းလောင်ကျွမ်းနေတဲ့တော်မီကြောင့်ဒေသခံအတော်များများကသူတို့ရဲ့အိမ်ဒီမီးတွေပါမသွားအောင်လုပ်နေတဲ့ချိန်ထဲမှာပဲဒီတော်မီကနေထွက်လာတဲ့အစိတ်မီးခိုးတွေနဲ့တခြားလူညဉ့်ညမ်းမှုအန်ဒီရဲကလည်းသူတို့ရဲ့ကျန်းမာရေးကိုကာကွယ်နိုင်အောင်လဲကြိုးပမ်းလာနေရပါတယ်။တချို့ဒေသခံတွေကအသက်ရှင်မိုးရတာ၊ချောင်းဆိုးတာ၊မျက်စိရရတာတွေလို့တစ်ခါမှမကြုံဘူးတဲ့ကျန်းမာရေးစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒေသခံတွေအနေနဲ့သူတို့နေထိုင်တဲ့နေရာကနေတော်မီလောင်ကျွမ်းတဲ့နေရာနဲ့မနှီးရင်တောင်မှအိမ်မြေမာနေတယ်ဆိုရင်ညနေဖုန်းတွေတတ်ထားဖို့ဆရာဝန်တွေကတိုက်တွန်းလိုက်ပါတယ်။ အခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်နဲ့တော်မီလောင်တဲ့နေရာနဲ့မနီကတ်တဲ့တခြားနေရာတွေမှာတော့မီးခိုးတွေကဖုံးလွှမ်းနေတာဖြစ်ပါတယ်လူညဉ့်ညမ်းမှုကိုဖြစ်စေတဲ့မီးလောင်ကျန်းမှုကနေဖြစ်လာတဲ့မီးသားတွေနဲ့မီးခိုးအမုံမွားတွေကမိုင်းရပေါင်းများစွာကိုလည်းအလွယ်တကူရောက်ရှိနိုင်တာဖြစ်ပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာတနလနေ့ကဖြစ်ခဲ့တဲ့တော်မီကစနေနေ့မှာတော့85စတူရန်ကီလိုမီတာအထိကြီးလာခဲ့ပြီးမီးသားသမားတွေဟာ Holy Jim Canyon မှာရှိတဲ့လူနေအိမ်တွေမီးထဲပါမတော့အောင်အပူတပင်းနဲ့ငြိမ့်သက်နေရပါတယ်ခင်ဗျာ
ကက်စပီယန်ပင်လယ်ကမ်းစား၅နိုင်ငံတို့ကခေါင်းဆောင်နေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီရုရှား၊ Iran ၊ Azerbaijan ၊ Kazakhstan နဲ့ Turkmenistan နိုင်ငံတို့ Caspian ပင်လယ်အရေးသဘောတူညီချက်ကိုနှစ်ပေါင်း20ကျော်ကြာညှိနှိုင်းခဲ့ကြတာပါ Kazakhstan နိုင်ငံစစ်ကမ်းမြို့ Ekdu မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာလည်းဖြစ်ပါတယ်သဘောတူညီချက်အသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူး Caspian ပင်လယ်ရဲ့ Hydrocarbon သဘာဝဓာတ်ငွေ့တည်ရန်ဇာတာကိုဘယ်လိုခွဲဝေကြမလဲဆိုတာကလည်းအခြေအနေဆွေးနွေးခဲ့ကြရတဲ့အကြောင်းရင်းတွေကတခုဖြစ်ပါတယ်။ Caspian ပင်လယ်ကျမ်းမြင့်တဲ့အနီးတစ်ဝိုက်ဧရိယာတွေမှာရေနံစီးပေါင်းဘီလီယံနဲ့ချီရှိနေပြီးသဘာဝဓာတ်ငွေ့ကုဗမီတာထရီလီယံနဲ့ချီရှိတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်
။ Indonesia နိုင်ငံမှာ August 5ရက်နေ့ကလုတ်ခဲတဲ့ငရင်ကြောင့်ကလေးတွေစိတ်ဒဏ်ရာရမှုကနေပျောက်အောင်ကူညီဖို့ရည်မှန်းထားတဲ့စာသင်ကျောင်းတစ်ခုကို Lombok ချင်းရဒုက္ခသည်စခန်းမှာဖွင့်လိုက်ပါတယ်။ Indonesia စစ်တပ်ရဲ့စိတ်ပညာရှင် Yuda Raman ကတန်ကျုံရောင်မှာဖွင့်လာတဲ့အဲဒီအကြောင်းကိုသွားရောက်ပြီးတော့ငရင်ကြောင့်ကလေးတွေမှာဖြစ်ခဲ့တဲ့စိတ်ဒဏ်ရာတွေပျောက်အောင်အပြူသဘောဆောင်တဲ့လှုပ်ရှားမှုတွေပျော်စရာလှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ Bangladesh နိုင်ငံဘက်တင်းရှောင်သွားတဲ့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတဲ့နောက်မှာပဲ Bangladesh နိုင်ငံကြားရေးဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာဆိုရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုသွားရောက်ကြည့်ရှုခဲ့တဲ့အပေါ်ဒုက္ခသည်တွေပြန်လည်လက်ခံရေးအဆင်ပြေလာစေမယ့်လက္ခဏာဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်အရေးမြန်မာ Bangladesh နှစ်နိုင်ငံနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသခံပြည်သူတွေအချင်းချင်းကြားယုံကြည်မှုတည်ဆောက်ဖို့နဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့အရေးကြီးတယ်လို့လည်းဌာနတိုင်းရင်းသားတွေကထောက်ပြကြပါတယ်။မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်။
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်တစ်နှစ်ကြာမြင့်လာချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းပြီးတော့ဒုက္ခသည်တွေအစောတလျင်ပြန်လည်လက်ခံရေးသဘောတူညီချက်ရှိချက်ကိုပြီးခဲ့တဲ့ဩဂုတ်လ၁၀ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်နေရက်ကနေပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမြမအစိုးရပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံနေရာချထားရေးစခန်းနေဆက်ကြားစခန်းတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဒုက္ခသည်တွေပြန်လည်လက်ခံရေးမြမအစိုးရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်အလားအလာကောင်းတစ်ခုဖြစ်နေဌာနေတိုင်းရင်းသားတွေကရှုမြင်ပါတယ်။တိမ့်ချီထွက်ပြေးသွားသူတွေနဲ့ဒေသခံအပြစ်မဲ့ပြည်သူတွေလည်းပါဝင်လာမှုလို့သူတို့ကိုပြန်လည်လက်ခံနေရချထားရေးတနိုင်ငံအစိုးရတာဝန်ရှိသူတွေနဲ့ကုလတို့ပူးပေါင်းပြီးအဆင်ပြေအောင်ဆောင်ရွက်ပေးစေလိုပါတယ်လို့လည်းကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်တစ်ဖက်ကအကြမ်းဖက်မှုဖြစ်လာတဲ့အချိန်မှာအရသူအရသားတွေကိုဆက်မဆိုင်သေးနဲ့အကြမ်းဖက်တဲ့လူတွေကိုပဲကြီးကြီးရောက်ရောက်အရေးယူနေခြင်းနဲ့ဒီလိုမျိုးလူဦးရေ9သိန်း8သိန်းထိဆက်ပြေးရအောင်ဖြစ်ဖို့အဲကျွန်တော်တို့လည်းမဖြစ်နေချင်ဘူးတော့ဒီလူတွေကနိုင်ငံသားမှန်တယ်ဆိုလို့ရှိရင်ဒါသူတို့လောက်ကဥပဒေကစီစစ်ပြီးတော့ထုတ်ပေးတဲ့နာထုတ်ပေးတဲ့နဲ့အခုတော့နိုင်ငံသားလည်းဘယ်နိုင်ငံသားပြောရမှာလဲမသိဘောတော့ကျွန်တော်တို့ဖြစ်နေတဲ့ပုံစံတွေကလေမြန်မာဖက်ကတော့ပူးပေါင်းဆောင်ရွက်ပြီးတော့တကယ်စီစစ်ပြီးမှန်ကန်ကန်လက်ခံသွားမယ်ဆိုရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်မှုတွေပေါ့အလားအလာတွေအလုံးလည်းရောကြပြီးတော့ဟိုဒီတော့ရောက်တဲ့လူတွေလည်းသူ့နေရာသူပြန်ရောက်တဲ့သဘောပေါ့နော်ဒီမြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်အံဖြေပြီးမှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့
ကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါတယ်။ဒီချာနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းရောကြပြီးတော့ဒါပြည်လေမှုကိုရရှိနိုင်တယ်လို့အဲ့လိုပဲမြင်ပါတယ်ဟုတ်ကဲ့။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့စီကိုတင်ချီပြီးရောက်ရှိနေတဲ့ဒုက္ခတွေတွေပြန်ပို့နိုင်ရင်ဆောင်ရွက်ချက်တစ်ခုအဖြစ်ရှုမြင်တယ
ก็ได้ชื่อเดียวกันเลยเจ้ามาเมื่อสุนีข้อพูดแบบเราเชื่อในที่ตัวชิ้นเนี่ยเป็นเลขสุราอะไรตัวที่เขียนโนลาเรโนเวอะไรเวปองเต็มมาเลยไอ้ตัวเจ้ามาเราเชื่อในที่นาการอดเจ้าลงมาตัวเราเล็กแค่ไหนเมื่อสุนีที่เดินมาจะคุ้มมาเล็กแค่ไหนวะเนาะเราจะทำตัวกูว่าชื่อเส้นนี้อุบัติเหตุสิบปีนั่งยันตัดชิ้นเส้นเลยดูเรื่องผู้อ่านเรื่องเบี้ยวไอ้ตัวตัวชื่อเส้นดูเรื่องเล่นเล่นสอดสอดล่ะเจ้าตัวที่การดูจีนนะคะ
ที่จะมาสาวนี่เนี่ยตัวลงในกายในเอาเนี่ยลงจงเนี่ยต้องเนี่ยลงจงเนี่ยสุราโอจะมารู้เรียกที่ตัวเด็กขนาดเด็กโอ้ลูกเวชชินีอาบานเนี่ยจะมาเป็นกลางเดือนเงี้ยเจเดรู้เหตุการณ์ทุกข์เดือนเจเลล่าตัวเดือนเดือนทั้งจ้าคือจะวิ่งกันโอ้คุณลุงอยู่เป็นกลางเดือนเงี้ยใช้วุ้นจีบก้าจะมาเงี้ยทุกที่จะขายเดือนตั้งกูกูไรตัวยาวเลล่าเขยเอ็ปโอมาโร่เป็นกลางเดือนเสาร์ตีชีเดือนทุกข์เดือนเจเจเจ้ากูปีเลยเอาสาวยัดเดือน
เราต้องเส้นเลยไงที่บางเรื่องเป็นไงยายคนที่อะไรก็คุ้มอะไรเลยช่วงนี้เนี่ยเลยนะผมว่าไม่ต้องยายเอาเวลาไปเนาะช่วงที่บางเรื่องสุดแล้วที่ยายมีอะไรเลยตัวเราเป็นคนยากแค่ไหนยากแค่ไหนเช่นว่าที่พี่อ๋อตัวนี้เนี่ยตัวเป็นเลยเดี๋ยวมันจะลงเชียงตัวที่บางเรื่องที่ไกลเด็กเนาะยามาโมลิสยาเวลาดีเลยแต่บางเรื่องส่วนมันจะยังอยู่กับเวลาเราตัวนี้เนาะ
แต่บางเรื่องที่ช่วยได้บ้างเนี่ยมาสู้ยาปะกาบุษลีดูข้าเดรีลูกต้องดูบีรู้เหตุจ้าลูกในเงินกากขโมยเต้ชีเร่เป็นกลาดิสยาวรู้เหตุจ้าดูข้าเดรีเดียยี่กูเปล่าหน้าเย่เป็นกลาดิสโซยาจะมาโซยาเนี่ยกูรับตั้งมาการูปูบ้าสาวยันนี่จ้าเจ็บพี่บาร์เอเป็นกลาดิสในเงินใช้เงินจีอับบูฮัสันบูฮามัดอัลลีฮะจะมาในเงินกูเลี้ยจ้าขี้เจ็บพี่ยาวชีรีรับพี่บีโร่ดูข้าเดรีเปล่าเลยละขยิบตบจุดดีเจดียาชีพี่บาร์
ยังใครบ้างกูดูข่าวเดือดสักแค่ไหนเลยล่ะนายตู้ยาขี้เจ็บสตาร์เล็บจะปาร์เลยใช่มาสู้มองสเตอร์มินิอันชาร์บ้างคุณสับปีอ่ะอนาคตมาสเตอร์ลูกชายมือด้วยอากาศด้านนี้ทั่วไปนี่เป็นยังอเมริกันก็จูบันนี่เลยจังกูติมพี่อาบีจิมาเลยถ้าหาสิกุยเต็มไปยุ่งเส้นสังหารสันนัยเนื้อทิ้งเสียชีวิตไหมกบ้าจะว่าอเมริกันสเตอร์เลยจังปูสังยืดกูตาวันยูนี่อะไรปูจูจิกาสเตอร์ดูกูทั่วไปยี่ปีสี่ปีปูรันเนี่ย
หลังจากซีพีเอเอลดูดีฮะแต่ไม่จากเกมาที่กว่าจีบอกันนี่เปล่ากว่าตัวนายมือชีเอลูเพียวจะอะไรไปฟิวเรดเรนดาคาลาบับกับเบนเตกอนเซตานาจูกันนี่เดินไปปูทาราโกกูยังไงก็เปลี่ยนไปมาพี่ไปซีพีเอเลยนี่คงเดินเลยนี่ฮะเสด็จมาโรลูแลนเบสิกรียานเนี่ยหลังจากนี้กูมีงานต้องปูสังเป็นเนี่ยนิรันดร์พี่ไปแต่ไม่ไอจะปูกามีรอมีงานสันเนี่ยนิรันดร์สีลานายมีรอเอร่ากันรออากาศอะไรกันนี่จะเสียปูรับพี่เดลู
If I can resupply from space, I can go across the globe in about 30 minutes, and if I can get the cost down.
Kilo chino ni ne akata ga ni tsin thop pa yin pisi po wa me so yin kaba ji o minute 30 law ne chino phyat pyan nai ma ba. Chino o da set lut pho tawin pe khan ya le so yin da ga aman ka tut tat mu ya o lou ne ne naw tat che lan ti ya phit de lo lou wa yong chi ba de. Chino ni ne sit pwe ye a shin won le nyan o lou nai ma ba.
อากาศร้อนนี่ดัชนีผู้ส่งตัวผู้เสกุกาติดต่อเวลาเราทำหอบบุลุปัจจุบันเอเวอร์ฮัตก็เปลี่ยนไปเลยแต่การมาดูกรณีเรื่องเช่นมีอากาศเย็นกว่าดีกว่าเราส่งนี่เลยคอมมิวนิสต์ส่งตัวเรื่องเลยถ้าเราส่งนี่จะไปเปลี่ยนไป
SpaceX is one of them I know there's foreign ventures that are looking at this as well even you know companies like Sierra Nevada
SpaceX ဒီကုမ္ပဏီတွေကတခုဖြစ်ပါတယ်နိုင်ငံခြားကနေအကျိုးလူဆောင်ရွက်ခြင်းတဲ့ကုမ္ပဏီတွေရှိတယ်ဆိုတာကိုလည်းကျွန်တော်သိပါတယ်အဲ့ဒီထဲမှာ Sierra Nevada လို့ကုမ္ပဏီတွေတောင်ပါပါတယ်သူတို့မှာအာကာသလွှတ်တင်တဲ့ဒုံမြန်လည်းရှိပြီးဒါဟာအမေရိကန်ဆိုရအတွက်မဟာဗျူဟာအရာကြီးမားတဲ့အသာကြီးရမှုကိုပေးနိုင်မှာဖြစ်ပါတယ်အဖြစ်လေကုန်ကြမ်းစည်အလုံးကိုမြင်မာပါတယ်ကုန်ကြမ်းစည်ဒီအလုံးများတဲ့အတွက်ဒီလိုအာကာသကိုအသုံးပြုဖို့ကိစ္စက
For example,
the incident that happened in Benghazi, Libya. Imagine if we had been able to
Obama Libya နိုင်ငံ Benghazi မှာဖြစ်ခဲ့တဲ့အဖြစ်အပျက်မျိုးလိုပါဒီကိစ္စမှာတကယ်လို့သာကျွန်တော်တို့အနေနဲ့အထူးတပ်ဖွဲ့ကိုတိုက်ခိုက်မှုဖြစ်ပြီးတော့45မိနစ်အတွင်းမှာဆေးလွတ်နိုင်ခဲ့မယ်ဆိုရင်အခြေအနေတမျိုးဖြစ်သွားနိုင်ပါတယ
်အာဂါဇာကနေထောက်ပံ့တာတွေဟာအနည်းဆုံးနောက်10မိနစ်လောက်အထိဖြစ်နိုင်အောင်မှာမဟုတ်ဘူးလို့ Harrison ကပြောပါတယ်ဒါပေမဲ့အာဂါဇာဆိုင်ရာကျွမ်းကျင်သူတွေကတိတ်မကြခင်မှာဓာရီအစင်းသင့်ဖြစ်လာလိမ့်မယ်လို့သူကပြောကြောင်းဗိုလ်ချုပ်ကြီး Everhart ကပြောပါတယ
် We think possibly maybe in the next 2 years. The train is leaving the station and we're going to be on it.
လာမယ့်နှစ်တွေဖြစ်နိုင်ရရှိရလို့ထင်တယ်ကျောင်းလည်းသူတို့ကပြောပါတယ်။ယထာကြီးကတော့ထွက်နေပါပြီ။ကျွန်တော်လည်းဒီယထာပေါ်မှာလိုက်ပါခြင်းပြီးတော့ကြံမနေရင်ပါဘူး။ကျွန်တော်အနေနဲ့ရှေ့ကပဲဥဆောင်ပြီးပါသွားခြင်းပါတယ်
။ဗိုလ်ချုပ်ကြီး Everhart ကတော့အနာဂတ်မှာစစ်တပ်လှုပ်ရှားမှုအတွက်အာဂါဒါကနေအထောက်ပံ့နေပေးနိုင်အောင်လုပ်ဖို့သူ့အဖွဲ့ကအစိုးရကိုအဆိုပြုချက်တွေရေးနေပြီဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။အခုတော့သဘာဝအမွေးကြိမ်တစ်ခုဖြစ်တဲ့ဗနီလာပင်တွေခိုးယူခံနေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါဦးမယ်။အာဖရိကတိုက်အရှေ့တောင်ဘက်မှာရှိတဲ့မာဒဂါစကာကျွန်းဟာကမ္ဘာပေါ်မှာသုံးဆွဲတဲ့သဘာဝအမွေးကြိမ်ဗနီလာတဝက်လောက်ကိုထုတ်လုပ်ပေးနေတာဖြစ်ပါတယ်။ဒီနေ့ဗနီလာခူးတဲ့ရာသီမှာခိုးယူခံရတာတွေနဲ့လူသတ်မှုတွေများလာတာကြောင့်တချို့လယ်သမားတွေကတော့သူတို့ရဲ့အပင်တွေကိုကိုယ်တိုင်စောင့်ကြတာမျိုးတွေရှိပါတယ်။မာရီယာမာတီယာလိုသတင်းပေးပို့ထားတာကိုကိုငိမ့်ညာကတင်ပြပေးပါမယ်။
ဗနီလာ1ကီလိုကိုဒေါ်လာ930လောက်ဖြစ်လာတာကြောင့်တဘာဝအမွှေးကြိုင်ထဲမှာကမ္ဘာတန်ဖိုးအကြီးဆုံးဖြစ်လာပါတယ်။တချို့တွေကအဲ့ဒီအပင်ရဖို့အတွက်လူတက်တာလူရခိုးယူတာတွေဖြစ်လာပါတယ်။ဂျောင်းနယ်ဆိုင်းနာကဗနီလာစိုက်သူပါ
။အပန်တင်းထောက်ဖို့
တခိုးတွေကဗနီလာအပင်နဲ့အသီးတွေကိုဖျက်ခိုးကြပါတယ်။အနွယ်တွေကိုပါအိတ်နဲ့ထည့်ခိုးပါတယ်။အဲ့ဒါနဲ့ကျွန်တော်လည်းသတိထားပြီးကာကွယ်ရတာပါ။ဒီနှစ်တော့လှန်တချောင်းနဲ့ပစ္စတိုတနတ်တလက်ဝယ်ထားပြီးကိုချံနဲ့ကိုပါသားကိုကာကွယ်ရပါတယ်
။မနစ်ကအပင်တွေတခိုးခိုးခံရပြီးတဲ့နောက်ဒီနှစ်မှာတော့အလွတ်မပေးတော့ဘူးလို့ဗနီလာစိုက်သူဂျောင်းနဆိုင်နာကပြောပါတယ
်။နန္ဒဖကီ
အဲ့ဒါနဲ့ခြံထဲမှာနေတယ်စားတယ်ဒီခြံကိုကာကွယ်ရမယ်လေ
။အခုလိုတုံ့ပြန်တာသူတယောက်တည်းမဟုတ်ပါဘူး။စိုက်ပျိုးသူတွေကသူတို့ရဲ့အသီးတွေကိုလာခိုးတယ်လို့တန်တရားရှိတဲ့သူတွေကိုတတ်တဲ့အမှုတွေအများအများဖြစ်ခဲ့တာပါ။အဲ့ဒီအချိန်ကစပြီးဒေတာဆိုင်ရာအာဏာပိုင်တွေကလည်းခြံတွေကိုကာကွယ်ဖို့လုံခြုံရေးတွေတိုးချဲ့လာပါတယ်။စာနော့ဘဆိုဝါကဒေတာကန်ရဲတပ်ဖွဲ့အကြီးအကဲပါ
။ဗနီလာခိုးယူမှုကိုဟန်တန်းနိုင်ဖို့အတွက်လိုအပ်တဲ့လှုပ်ဆောင်မှုတွေအတူတကွပေါင်းလုပ်နေပါတယ
်။ရေခဲမုတ်ကနေကော်ဖီအနံ့အရသာကောင်းဖို့သုံးတဲ့ဗနီလာဈေးဟာ2010ခုနှစ်တကီလိုဒေါ်လာ20ကစပြီးဈေးအဆမတန်ထိုးတက်ခဲ့တာပါ။မနစ်ကအနံ့ရောင်အစိမကွဲတဲ့မာဒဂါစကာဗနီလာဈေးကတကီလို635ဒေါ်လာဖြစ်သွားတဲ့အချိန်မှာတော့ရာဇဝတ်မှုတွေအများကြီးဖြစ်ခဲ့တာပါ။တန်ဘိုတန်ဟူမုံကအဝဲတော်ပါ
။ဒမိုနာဇီစျုံဗူဒရေကမဲ
ဗနီလာဈေးကိုတည်ငိမ့်အောင်ဒါမှမဟုတ်ကြောက်တော့အောင်လုပ်တင်ပါတယ်။ဝယ်ရသူတွေအတွက်အခုဈေးကအရန်မြင့်လွန်ပါတယ်။ဈေးကြောင့်လို့ရင်လည်းထုတ်လုပ်သူတွေအပေါ်မကောင်းတဲ့အကျိုးသက်ရောက်မှုနည်းအောင်ဖြည်းဖြည်းချင်းလုပ်တင်ပါတယ
်။
ဈေးမြင့်လွန်တဲ့အတွက်တချို့ဖောက်တယ်တွေကတော့ဓာတုဗေဒနည်းနဲ့ထုတ်ထားတဲ့ဗနီလာကိုပြောင်းသုံးကြပါတယ်။နောက်ပြီးတော့တချို့လယ်သမားတွေကအစိုးရင်လွန်ပြီးသူတို့ရဲ့ဗနီလာတွေကိုစောစောရိတ်သိမ်းကြတဲ့အတွက်မာဒဂါစကာကထုတ်တဲ့ဗနီလာတွေရဲ့အရေးအသွေးကျသွားတယ်လို့ဝယ်ယူသူတွေကပြောပါတယ်ခင်ဗျာ
။ကိုငိမ့်ချမ်းပါရှင်။ VOA American အတန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာမှာတော့ကောက်ရိုးကနေတန်းငွေလောင်စာရေးထုတ်နိုင်တော့မလားဆိုတဲ့အကြောင်းကိုနားဆင်ရပါမယ်။ပါကစ္စတန်နိုင်ငံကအင်ဂျင်နီယာတယောက်ဟာနှစ်စဉ်အလဟသဖြစ်နေတဲ့တန်ချိန်တန်းနဲ့ချီတဲ့ကောက်ရိုးတွေကိုသုံးပြီးဤသနောဓာတ်ငွေ့လောင်စာရည်တွေထုတ်လုပ်မဲ့နည်းစနစ်တစ်ခုကိုတီထွင်လိုက်ပါတယ်။နိုင်ငံတွင်းလိုအပ်ချက်တွေများလာတဲ့ဤသနောလောင်စာရည်တွေကိုပြည်ပကနေဝယ်ယူတင်သွင်းနေရတာတွေရော့ကျသွားအောင်အကူအညီဖြစ်စေမဲ့တီထွင်မှုလည်းဖြစ်ပါတယ်။ Faith Lapidus သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်။
ပါကစ္စတန်နိုင်ငံဆေးဒ်ပြည်နယ်ထဲကမှုရောစပါးတွေကိုလက်နဲ့ရိတ်သိမ်းနေုံနဲ့ဟော်ရီကတောင်တူလယ်သမားတွေပရောမှချမ်းသာလာမှာမဟုတ်ပါဘူး။အခုတော့အလုပ်သမားတွေကိုလှုပ်ခပေးဖို့တောင်ယာကထွက်တဲ့ကောက်ရိုးတွေကနေပိုက်ဆံတွေထွက်လာတော့မှာပါ။နေ့စဉ်ကောက်ရိတ်သိမ်းပြီးလို့မှုရောစပါးတွေကိုချွေလေးပြီးရင်တန်ချိန်တန်ပေါင်း50လောက်ရှိတဲ့ကောက်ရိုးတွေဒီအတိုင်းကျန်ရပါလေ။အခုတော့အဲ့ဒီကောက်ရိုးတွေကနေလောင်စာစီတွေထုတ်လုပ်နိုင်မယ့်နည်းလမ်းကိုအင်ဂျင်နီယာဆိုင်ယက်ဟူစိန်ကတွေ့မြင်ထားပါပြီ
။ What we're doing is we take straw from the farmers at very good rate.
ကောက်ရိုးတွေကိုလည်းသမားတွေကြီးကနေကျွန်တော်တို့ဈေးကောင်းပေးဝယ်ပါတယ်။နောက်ပြီးအဲ့ဒီကောက်ရိုးတွေကိုအဆင့်50နဲ့အသနောဓာတ်ငွေ့ရေထုတ်လုပ်တာပါ။ကောက်ရိုးတွေကတရားဓာတ်တွေကိုအကျိုးရှိရှိအသုံးချနိုင်အောင်ကောက်ရိုးတွေကိုအချင်းဖောက်ပေါင်းခံလိုက်တာပါ
။ Sayed ကပဲအခုလိုဆက်ပြောပါတယ
် Right now all of the sugar is hidden behind cell walls which is why straw has
ကောက်ရိုးတွေက cell တွေထဲမှာအဲ့ဒီတရားဓာတ်တွေခိုးအောင်းနေတာပါဒါကြောင့်ကောက်ရိုးတွေမှာအာဟာရတန်ဖိုးလုံးဝမရှိပါဘူးအဲ့ဒီထက်ကတရားဓာတ်တွေကိုဓာတုနည်းနဲ့ထုတ်လုပ်တဲ့အခါတခြားအရက်တွေကိုချက်တယ်လို့ပဲကောက်ရိုးတွေကနေအက်တနောဓာတ်ငွေ့ကိုထုတ်ယူတာဖြစ်ပါတယ်
အယ်ဘာလို့ခေါ်တဲ့ဒီစနစ်ကိုသုံးပြီးတော့ကောက်ရိုးတွေကနေဝင်ငွေရမယ့်အလားအလာတွေတွေ့နေရပါပြီ။ဒါရင်မကပဲလောင်စာနှမျိုးသုံးနိုင်တဲ့ hybrid ကားတွေမီးဖို့တွေကိုလည်းထုတ်လုပ်တော့မှာပါ
။ Since you're making fuel and it's a company that makes fuel and sells it, there's no point in having a fuel source if there's nothing that you
can do. ဒါတော့ငွေထုတ်နေတာဖြစ်ပေမဲ့အဲ့ဒီစီကိုသုံးစရာနေရာမရှိရင်အလကားပဲလေ။ဒါကြောင့်အက်တနောငွေနဲ့နေရောင်ခြည်စွမ်းအင်ကိုပေါင်းစပ်အသုံးပြုနိုင်မယ့်စက်တွေကိုလည်းကျွန်တော်တို့တည်ထွင်နေပါလေ။ဒီလိုမျိုးစက်တွေကပါကစ္စတန်နိုင်ငံမှာလည်းတိတ်ကိုအရေးပါပါတယ
်ပါကစ္စတန်နိုင်ငံမှာဒေါ်လာဘီလျံ20ဘူးကြီးပကနေလောင်စာဆီတွေတင်သွင်းနေရတာပါကောက်ရိုးတွေကနေဒီလိုလောင်စာဆီထုတ်လုပ်နိုင်မယ်ဆိုရင်တော့ငွေအကုန်အကျတက်တာမဲ့အပြင်တဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးပြုနိုင်တယ်လို့အဘစ်ကပြောပါတယ
် Because you're making the fuel within your region you're not importing any more carbon from anywhere
ကိုဒေတာတွေမှာပဲလောင်စာဆီတွေထုတ်လုပ်တဲ့အတွက်ကြီးပကတင်သွင်းလာဖို့လည်းမလိုတော့ပါဘူးဒါဆိုရင်ငွေကြေးအကုန်ကြလဲတက်တာမဲ့အပြင်တဘာဝပတ်ဝန်းကျင်အတွက်လည်းအထောက်အကူဖြစ်စီပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုအပင်တွေကပြန်ပြီးဆုပ်ယူမှဖြစ်တဲ့အတွက်အဲ့ဒီထက်မှပဲတန်တရာလဲနေမှာပါ။ဒီလိုလုပ်ချင်းအပြင်အဲ့ဒီဒေတာအတွင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထပ်ပြီးထွက်လာစရာလည်းမရှိတော့ပါဘူ
း။ Engineer Abetha ပရတိန်နိုင်ငံလန်ဒန်မြို့က Imperial College နဲ့ Royal College of Art ကနေစံတက်တဲ့ Design Engineer မဟာရန်ကိုလက်တလောပူရဲအောင်မြင်ထားသူလည်းဖြစ်ပါရဲ့ရှင်။
မနက်လောင်ပြောပြပေးခဲ့တာပါအခုကျမတို့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျူရုကနေထုတ်လွှင့်ပေးတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တငီထိုက်ကပြောပြပေးပါအောင်ရှင
်အမေရိကန်အကသတိပ္ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကသယာဉ်တစ်စီးကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral အငူကနေ Parker Solar Probe အကသစူးစမ်းရေးယာဉ်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။သမိုင်းမှာရှိခဲ့တဲ့အကသယာဉ်တွေထက်ပိုပြီးနေရက်ဝင်းကျင်ကိုကပ်နိုင်ဖို့အခုခီးစဉ်ကရည်မှန်းထားတာပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတပ်ချန်နေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနှင်တဲ့သူဟာ Richard Russell ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့အဲ့ဒီလူက Horizon Air လေကြောင်းလိုင်းမှာခီးသည်တွေရဲ့တစ်တာရီနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်။သူကတောက်ချန်နေကအလုပ်ယူနေဖောင်းနဲ့အလုပ်လုပ်ခဲ့ပြီး Horizon လေကြောင်းလိုင်းရဲ့Bombardier Q400 လေယာဉ်ရဲ့ကောင်းကင်ထဲကိုဝင်ပြီးမောင်းနှင်ပြန်တန်းသွားခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်မှာတူရကီသမ္မတကမနေ့စနေနေ့ကပြစ်တင်လိုက်ပြီးတူရကီနိုင်ငံအပေါ်စီးပွားရေးအရဆစ်ဆင်နေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်ခွန်တိုးကောက်မှုနဲ့တန်းခတ်ပိတ်ဆို့မှုတွေကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်အမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ Caspian ပင်လယ်ကမ်းစား၅နိုင်ငံတို့ကခေါင်းဆောင်နေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။ Kazakhstan နိုင်ငံစစ်ကမ်းမြို့ Akitu မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25 MHz ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ပြန်ဆောင်ကြရအောင်ပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.